အကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာဒေသခံပြည်သူတွေအားလုံးရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးအတွက်အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဘာသာရေးနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဒေသတွင်းကရဲစခန်းတွေနဲ့ရဲလုံခြုံရေးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်စိုးရိမ်မှုတွေမြင့်တက်နေတာပါ။အနာပိုင်တွေဘက်ကဒေတာလုံခြုံရေးကိုလည်းပိုးပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တွင်လုံခြုံရေးအဖွဲ့ဝင်တွေအသက်သေဆုံးမှုအထိဖြစ်ခဲ့ရတဲ့အောက်တိုဘာလအစောပိုင်းကစခဲ့တဲ့အကြမ်းဖက်ပြည်ပခါတွေကြောင့်ဒေတာခံပြည်သူတွေဘေးလွရာကိုထွက်ပြေးတင်းချောင်ရတယ်လို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးလဲတက်မတော်စစ်ကြောင်းတွေနေသားဆောင်တက်တွေနဲ့ရဲလုံခြုံရေးတွေဘက်ကနယ်မြေရှင်းလင်းရေးနဲ့ဒေတာရင်းလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေရတာပါအခုလိုစိုးရိမ်မှုတွေမြင့်မားနေတဲ့အခြေအနေမှာဒေတာခံတွေအားလုံးရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုဒန်းနူညီများဆောင်ရွက်ပေးဖို့နဲ့အာဏာပိုင်တွေရဲ့လုံခြုံရေးအစီအမံဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့အရေးကြီးဆုံးဖြစ်တယ်လို့အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုကပြောပါတယ
်။သက်ဆိုင်ရာတာဝန်ယူထားကြတဲ့အာဏာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောသက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုအကုန်လုံးကနံပါတ်၁ကပွင့်လင်းမြင်သာမှုရှိဖို့လိုတာပေါ့နော်။အဲဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပေါ်မှာပဲအားလုံးလိုချင်နေတဲ့ငြိမ်းချမ်းရေးဆိုတဲ့ကိုယ့်ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးဆိုတဲ့ကဏ္ဍတွေကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ပေါ့နော်။အခုပြောချင်တာကပွင့်လင်းမြင်သာမှုဆိုတာကဒေသခံတွေရဲ့အားကိုးမှုယုံကြည်မှုကလည်းပိုပြီးတော့ယူနိုင်နေပေါ့နော်။အဲဒါကြမှာအခုတော့တစ်ဖက်ကနေပြီးတော့ချင်းချောင်းနေတဲ့တစ်ဖက်ကနေပြီးတော့အနောက်ဆက်ပေးနေတဲ့အဲ့လိုမျိုးအကြမ်းဖက်သမားတွေတော်တော်တော်လည်းတခြားဥပမာဖြစ်အဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေဟလာအဲ့ဒါတွေရဲ့ရန်တွေကိုကာကွယ်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့စီးတလို့ပေါ့နော်ဒီရခိုင်ခြေစားကဟိုအများကြီးရှုပ်ထွေးနေတယ်အဲ့ဒီမှာအဲ့ဒီပေါ်မှာကန်ဖက်ရှင်ရဲ့နေရာမှာနံပါတ်၁ကပွင့်လင်းမြင်သာဖို့လိုတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့အဓိကပြောချင်တာကဘာပဲဖြစ်ဖြစ်ဟိုမှာစိတ်တန့်ကိုတန့်လေးနဲ့ကိုချင်းစာတရားလေးထားပြီးတော့ပြောမဆိုတရားကိုလက်ခံထားပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့အားလုံးငင်းငင်းချင်းချင်းနဲ့အေးအေးချင်းချင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဒေသရင်းနယ်မြေရှင်းလင်းရေးဆောင်ရွက်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရင်းကျင်းမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနညှိနှိုင်းရေးမှူးကိုယ်တိုင်ဦးဆောင်ပြီးနိုင်ငံတကာတန်တမန်အဖွဲ့ကလည်းအကြမ်းဖက်မှုဖြစ်ပွားခဲ့ရာနေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကွင်းစင်လေးလာခဲ့ကြပါတယ်အဲ့ဒီလိုနိုင်ငံတကာတန်တမန်အဖွဲ့လာရောက်ပြီးချိန်လေးမှာပဲမောင်းတော့ကရဲကင်းစကန်တစ်ခုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတဲ့အတွက်ဒေသရင်းစိုးရိမ်မှုတွေပိုမြင့်တက်လာသလိုအာဏာပိုင်တွေဘက်ကလုံခြုံရေးနဲ့နယ်မြေရှင်းလင်းရေးကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။လက်ရှိမောင်းတော့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့မောင်းတော့ဒေသခံလည်းဖြစ်ရခိုင်မျိုးသားပါတီမောင်းတော့မြို့နယ်ရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကအခုလိုရှင်းပြပါတယ
်။စိုးရိမ်ပူပန်မှုရှိပါတယ်။ဘာဖြစ်လို့ဆိုတော့အရင်တော့ကလည်းမလူတော့ဘူး။အဓိကလုံခြုံရေးထက်ကျွန်တော်တို့အခုဖြစ်နေတာကအဲ့လိုပေါ့ဟိုမြောက်ပိုင်းနေမြေကိုစစ်ဆင်နေနေဖြစ်တက်မှတ်ထားတယ်ကျွန်တော်အခုတောင်ဘက်မှာဆက်ဖြစ်တယ်အဲ့တော့ဟိုတိတိကျကျလေးရှာဖွေဖို့တော့လိုပါတယ်ဒီတက်ဖက်တွေကိုတက်ဖက်ဆိုတဲ့နေရာမှာလေကိုလိုနီဘက်ကအဲ့လိုဖြစ်နေကြတယ်သူတို့ကမော်တော်ဘက်မှာတော့ကျွန်တော်တို့တက်ကတော့ဟိုအပြင်စီးတဖို့ပြောတော့ရှိပါတယ်ကျွန်တော်ဒီထေးဘက်မှာတော့ကျွန်တော်တို့ဒီပြည်သူ့ရေးကတာဝန်ယူထားပါတယ်အော်ဒုက္ခတွေကတော့သူတို့ဟောပြန်တော့ပြန်ကြတာပဲဒါပေမဲ့လုံချိုးရေးဆိုတာကလည်းအဲ့လိုပေါ့ဒီပေါ်မှာလင်းကားရှာအောင်ပေးထားတော့အဲ့ဒီလောက်တည်းလေးကျွန်တော်တို့ဖြစ်လာမယ်ဆိုရင်ထိုင်နိုင်မယ်အနေထားမှာတော့မရှိပါဘူး
။နေမြေတွင်မတည်ငြိမ်မှုတွေကြောင့်ဘူးသီးတောင်မောင်းတော့နဲ့ရသေးတောင်ဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်ကြရတာဖြစ်တယ်လို့ဒီလိုမျိုးမထွက်ခွာနိုင်ခဲ့ပဲကြံခဲ့သူတွေကတော့လုံချိုးရေးအတွက်စိုးရိမ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရေးကျန်းမာရေးအဆအဆရရအခက်ခဲတွေနဲ့ကြုံနေရပါတယ်။သူတို့ရဲ့အခက်ခဲတွေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေဘက်ကလိုက်လံကူညီဆောင်ရွက်ပေးနေရတဲ့အနေအထားတွေကိုရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုရှင်းပြပါဗျ
။တက်ကောစစ်တက်ကောအခုဆိုလို့ချင်းဒီဖက်တစ်ကိုလုံခြုံရေးနဲ့လေးစထားပါဗျ။နောက်တစ်ခါဒီရေလန်းခရီးမှဆိုလေပေါ့နော်တော့ရေတက်ကစစ်တက်သိမ်းမော်တွေလေးစထားပါဗျ။ဘလောက်ပဲတင်းတင်းကြပ်ကြပ်စထားတယ်ဆိုပေမဲ့လေဒေသခံတွေကတော့စိုးရင်ရတော့မှာပဲ။အင်မတန်စိုးရင်မုန်းနေရှိပါတယ်။ညာညာလေသူတို့ကြောင်ကြတယ်ပေါ့နော်။အခုအချိန်မှဒီရေတွေစစ်တွေရှိပေမဲ့နောက်တစ်ချိန်မှသူတို့ဒီရေစစ်တွေလုံခြုံရေးအင်အားနှေးတော့မှာကိုလေသူတို့စိုးရင်ပုံမဲ့မုန်းနေရှိပါတယ်။အဲ့တဲ့ကြောင့်တင်းနေမှာပေါ့နော်ဒီလုံခြုံရေးမရှိဘူးဆိုလို့ရှိရင်အန်ဒီတို့ရခိုင်တိုင်းရင်းသားတွေရဲ့အန်ဒီရေဟာလေအင်မတန်မှကြီးမားပါတယ်။ဒါကြောင့်ဒီလုံခြုံရေးကတော့အန်ဒီတို့ရခိုင်ပြည်မောင်းတော့ပူးပြီးတောင်တော့ဒီထက်ပူပြီးချဖို့လိုအပ်လိမ့်မယ်လို့အန်ဒီအနေနဲ့ပြောချင်ပါတယ်
အခုလက်ရှိဖြစ်နေတဲ့ပြည်ပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့အစိုးရဘက်ကတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ္စစ်ရန်ဟီလီကတောင်းဆိုထားတာပါဖြစ်ပျက်မှုတွေရဲ့အခြေအနေမှန်ကိုသိရှိနိုင်မှုသတင်းသမားတွေကိုလွတ်လွတ်လပ်လပ်သတင်းရယူဝင်ပေးဖို့ကိုလည်း CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအသင်းကလည်းတောင်းဆိုထားပါတယ်ရှင်